မြန်မာနိုင်ငံအရှေ့မြောက်ပိုင်းရှမ်းပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြားပိတ်မိနေကြတဲ့အပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့စစ်ဘေးဒုက္ခသည်တွေကိုတွားရောက်ကူညီတဲ့လူသားချင်းစာနာမှုအဖွဲ့တွေကိုတားဆီးပစ်ခတ်တာမျိုးမလုပ်ဖို့နယူးယောက်အခြေစိုက် HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတင်ပြချင်ပါတယ်။ဩဂုတ်လ15ရက်ကစလို့စတမာလာဇန်းတီရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တရုတ်နယ်စပ်အခြေစိုက်ညီနောင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ခုတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အစပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တပ်တွေကမြန်မာစစ်တပ်အခြေစိုက်စခန်းတွေနဲ့ကုန်သွယ်ရေးတပ်သားတွေကိုဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့ပြီးမြန်မာစစ်တပ်ဘက်ကလူညုံရေးတပ်သားတေဆုံးခဲ့တာပါ။အဲ့ဒီတိုက်ပွဲတွေအတွင်းအ ਨੇ ဆုံးအရက်သား၁၉ဦးတေဆုံးရတယ်လို့၂၉ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့သတင်းတွေကိုကိုးကားပြီးစတမလာ၈ရက်နေ့မှာထုတ်ပြန်တဲ့ HRW အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကိုပြန်ကြည့်ရင်မြန်မာစစ်တပ်ကရောတိုင်းဒါလက်နက်ကင်တပ်တွေကပါတိုက်ပွဲအတွင်းအရသာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေပြီးစစ်ပွဲအတွင်းဆောက်ထင်းရမယ့်ဂျနီဗာကွန်ဗင်းရှင်းပါအချက်တွေကိုပါလိုက်နာမှုမရှိတာတွေ့ရကြောင်း HRW အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဂျွန်စစ်တန်က VOA မြန်မာပိုင်းကိုပြောပါတယ
် The main point is that both the Burmese military and the ethnic armed groups fighting them are not taking enough adequate
အဓိကအချက်ကတော့အစိုးရတပ်နဲ့တိုင်းဒေသနဲ့တပ်တွေဟာစစ်ပွဲအတွင်းအရသာတွေကိုအကာအကွယ်ပေးရေးဆိုတဲ့သတိထားရှောင်ကျင်ရမယ့်ခြင်းဝတ်တွေကိုလိုက်နာခြင်းမရှိတာတွေ့ရပါတယ်ကျေးရီနားမှာတိုက်ခိုက်ကြရဲဆိုရင်အဲ့ဒီမှာနေထိုင်တဲ့ဒေသခံတွေကိုထိခိုက်စေနိုင်တဲ့အင်အားသုံးတိုက်ခိုက်မှုမျိုးကိုမလုပ်မိဖို့ဂရုစိုက်ရမှာဖြစ်ပါတယ်
။ညီနောင်တိုင်းသားတပ်ဖွဲ့တွေကပြင်ဦးလွင်နဲ့ဂုတ်တွင်းတရာတိုက်ခိုက်မှုအတွင်မြန်မာစစ်တပ်လုံခြုံရေးတပ်ဖွဲ့ဝင်အ ਨੇ ဆုံး၁၀ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ်။ဩဂုတ်လ၁၉ရက်နေ့ကလာရှိုးမူဆယ်ကွန်သွယ်ရေးလမ်းမကြီးတစ်ဝိုက်ဖြစ်ပွားတဲ့ပစ်ခတ်မှုအတွင်လာရှိုးမြို့ပြင်ဘက်မှာကယ်ဆယ်ရေးစေတနာဝန်ထမ်းတို့သေဆုံးသွားခဲ့ပါတယ်။ဒီတိစုံမှုဟာညီနောင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ကယ်ဆယ်ကူညီရေးကားတွေကိုပြစ်ခတ်မှုမလုပ်ဖို့ကိုလည်း HRW ကတိုက်တွန်းကြောင်း John Sifton ကပြောပါတယ
်။ And they have to also avoid targeting any medical personnel or humanitarian personnel.
နဖတ်တပ်ဖွဲ့အနေနဲ့အသက်ကယ်ကျန်းမာရေးအဖွဲ့တွေလူသားချင်းစာနာတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကိုပြစ်မှတ်မထားသင့်ပါဘူး။ရှမ်းပြည်နယ်ကတိုက်ပွဲတွေမှာကြုံတွေ့နေရတဲ့ပြဿနာတစ်ခုကအကူအညီလိုအပ်နေတဲ့ပြည်သူတွေစီအန္တရာယ်ကြားအရောက်သွားကြတဲ့ကယ်ဆယ်ရေးကားတွေကိုတားဆီးနေကြတာပ
ါတကယ်တော့ရှမ်းပြည်နယ်မှာစစ်ပွဲတွေဖြစ်လာတိုင်းဂျားတွေကဒေသခံပြည်သူတွေသာဒုက္ခရောက်ရလိမ့်ရှိပြီးကုလသမဂ္ဂကတိုက်တွန်းသလိုမျိုးစစ်ပွဲအတွင်းအရသာပြည်သူတွေမထိခိုက်ရအောင်အထူးရှောင်ကျဉ်ဖို့လိုတယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတောင်းဆိုလိုက်ပါတယ်
ခုကျွန်တော်ရှမ်းပြည်မှာဖြစ်နေတာကတိုက်ပွဲဖြစ်တိုင်းဖြစ်တိုင်းရွာတဲ့ကိုအမြုပ်တွေနဲ့ပြစ်လက်နဲ့ကြီးတွေနဲ့ပြစ်ရွာသူရွာသားတွေတေကြအဲ့ဒါတော့လုံးဝလက်မခံနိုင်ဘူးဗျဒါပေမဲ့ခက်တာကအခုကအယက်သားတွေရှိတဲ့နေရာကိုပဲပြစ်မှတ်ထားပြီးတော့ပြစ်တာဥမာဂျီနီဗာကွန်ဗင်းရှင်းမှာဆိုရင်လေဒီတိုက်ပွဲစစ်ပွဲဖြစ်နေလို့ရှိရင်ပြည်သူတွေကိုငဲ့ညာရမယ်ပြည်သူတွေကိုမထိခိုက်ရအောင်ကာကွယ်ရမယ်ဆိုတဲ့ဥပဒေရှိတယ်
ဩဂုတ်လ31ရက်နေ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်တဲ့အပြန်လန်တိုက်ပွဲအတွင်းကုခိုင်မြို့မှာအရသား5ဦးတေဆုံးခဲ့ရပြီးအဲ့ဒီထဲမှာ3ဦးကကလင်းငယ်တွေဖြစ်ပါတယ်။မြန်မာစစ်တပ်ကလည်းစက်တင်ဘာ2ရက်နေ့အထိ4ချောင်းကပါတိုက်ခိုက်ခဲ့တာကြောင့်နိုင်ငံတကာ NGO အဖွဲ့346ဖွဲ့ကအရသားတွေထိခိုက်စေတဲ့တိုက်ပွဲတွေအမြန်ရပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဩဂုတ်လတိုက်ပွဲတွေကြောင့်လူပေါင်း8500လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစစ်ဘေးဒုက္ခသည်3500ဟာအခုချိန်ထိယာယီစခန်းတွေမှာတင်းရှောင်နေရဆဲဖြစ်တယ်လို့မြန်မာပြည်တွင်းကုလသမဂ္ဂအဖွဲ့တွေကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ